တရုတ်ပြည်အလဲပိုင်းနဲ့တောင်ပိုင်းပြည်နယ်တွေမှာမိုးသည်ထန်ခဲ့တဲ့အတွက်လူအသေးပြောက်အနည်းဆုံး94ယောက်ရှိခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ပတ်အတွင်းကပြည်နယ်73ခုမှာမိုးကြီးခဲ့ပြီးရေလွှမ်းမြေပြိုခဲ့တာကြောင့်အဲ့ဒီဒေသတွေမှာနေထိုင်နေကြတဲ့လူဦးရေ8000ဟာမိုးထန်ခံခဲ့ရတယ်လို့ကယ်ဆယ်ရေးဌာနကတနင်္ဂနွေနေ့ကပြောပါတယ်။လဲဟက်တာဧက9000လဲပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ရန်စီမြစ်အလဲပိုင်းနဲ့အနိုင်ပိုင်းဒေသတွေမှာအရေးပေါ်အခြေအနေအဆင့်3အဖြစ်တနင်္ဂနွေနေ့ကသတ်မှတ်ကြေညာထားတယ်လို့စင်ဟွာသတင်းဌာနကဆိုပါတယ်တနင်္လာနေ့မှာဒီနေရာတွေကိုရေလွှမ်းမဲ့အန္တရာယ်နဲ့မြေပြိုမဲ့အန္တရာယ်ရှိနိုင်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ဒေသကအာဏာပိုင်းတွေနဲ့မိုးလေဝသဌာနကတာဝန်ရှိသူတွေဟာ24နာရီရာသီဥတုအခြေအနေကိုစောင့်ကြည့်နေကြပါတယ်တောင်ပိုင်းကွမ်တောင်ပြည်နယ်ကိုနွေရာသီအပူပိုင်းမုန်တိုင်းပထမဆုံးအကြိမ်ဖြစ်ကြောက်ခဲ့ပါတယ်ဆရီကာလို့အမည်ပေးထားတဲ့မုန်တိုင်းဟာတနာ yı 42မိုင်နှုန်းနဲ့လေပြင်းကြောက်ခဲ့ပြီးမြောက်ပိုင်းကိုရေလျားသွားတယ်လို့စင်မားကပြောပါတယ်တနင်္ဂနွေနေ့ကတရုတ်ပြည်နေရာတော်တော်များများမှာအသင်းအင်းကနေမိုးထစ်ချုံတဲ့အထိမိုးရွာသွန်းခဲ့ပါတယ်